မြန်မာနိုင်ငံမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးခွဲဖွင့်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွင်ရေးမှူးချုပ်ဘန်ကီမွန်းကတိုက်တွန်းလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂအတွင်ရေးမှူးချုပ်ရဲ့ကုလသမဂ္ဂမြန်မာမိတ်ဆွေများအဖွဲ့အစည်းအဝေးမှာအခုလိုပြောခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာထောက်ခံမှုတွေဟာဆက်ပြီးအရေးပါနေမှာဖြစ်ကြောင်းကိုလည်းမစ္စတာဘန်ကီမွန်းကပြောခဲ့ပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်အပါအဝင်အမေရိကန်ဥရောပအာဆီယံနိုင်ငံတွေပါဝင်တဲ့ကိုယ်စားလှယ်တွေတက်ရောက်တဲ့ဒီအစည်းအဝေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကအဖွဲ့မိန့်ခွန်းပြောခဲ့တာ
ပါ Overwhelming popular mandate that the people of Myanmar have given to the new government is a sign of trust and confidence
အစိုးရအသင်းကမြန်မာပြည်သူတွေတခဲနဲ့တည်းရွေးချယ်တင်မြှောက်အာဏာအနိုင်ငယ်မှုဟာအားကိုးယုံကြည်မှုရဲ့သင်္ကေတဖြစ်ပါတယ်။ဒါဟာနှစ်ပေါင်းများစွာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရုန်းကန်လှုပ်ရှားမှုအနစ်နာခံမှုကိုလည်းအတိမတ်ပြုတာဖြစ်ပါတယ်။ဒါအပြင်ကျေပြန့်တဲ့တိုင်းရင်းသားကိစ္စနိုင်ငံရေးဘာသာရေးနဲ့ကြားမှတန်းတူပါဝင်ရေးစတဲ့ကိစ္စရပ်တွေကိုမြင့်တရေးအမြင်တွေအပေါ်မှာစစ်တပ်နဲ့လူမှုအခြေပြုအဖွဲ့အစည်းတွေအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးရဲ့နက်နဲပြီးအဆက်မပြတ်ပြုလုပ်နေတဲ့တွဲဆုံဆွေးနွေးမှုတွေကြောင့်ကျွန်တော်အနေနဲ့အလွန်ပဲအားတက်မိပါတယ
်။ NLD အစိုးရတက်လက်ထက်ပထမဆုံးချိန်ကျင်းပခဲ့တဲ့21ရာစုပင်လုံညီလာခံကိုသူကိုယ်တိုင်ပါဝင်တက်ရောက်ခဲ့ပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ကုလသမဂ္ဂဘက်ကအလေးနဲ့ထားကြောင်းပြသခဲ့တယ်လို့ဘန်ကီမွန်းကအခုလိုပြောသွားပါတယ်။
My participation in the 21st century Panglong conference highlighted the commitment of the United Nations especially in the area of national
security. ဆက်တရာဇူပင်လုံညီလာခံမှာကျွန်တော်ပါဝင်တက်ရောက်ခဲ့မှုဟာအထူးသဖြင့်အမျိုးသားပြန်လည်သိမ့်မဲ့ရေးအပိုင်းမှာကုလသမဂ္ဂဘက်ကကတိကဝတ်ပြုထားတာကိုပေါ်လင်းစေပါတယ်။ဒီမိုကရေစီနီးကြတဲ့ဒန်တူညီများရေးအာဏာခွဲဝေရေးနဲ့ချမ်းသာဝါပြောရေးစတဲ့အချက်တွေပေါ်မှာအခြေခံတဲ့ Federal ပြည်ထောင်စုစနစ်ပေါ်ပေါ်ရေးတောင်းဆိုမှုဟာအားလုံးအတွက်လက်တွေ့ကျပြီးတော့အောင်မြင်မှုရနိုင်ပါတယ်။ဒီတောင်းဆိုချက်ကိုရဖို့သက်ဆိုင်ရာခေါင်းဆောင်တွေအဖွဲ့အစည်းအားလုံးအနေနဲ့ဒန်တူညီများရေးအချက်ပေါ်မှာအပြေရှားတဲ့နိုင်ငံရေးအရာပြောဆိုဆွေးနွေးညှိနှိုင်းမှုလမ်းကြောင်းကိုမဖြစ်မနေဆက်ပြီးတော့အကောင့်တွေဖော်ရမှာဖြစ်ပါတယ
်။အဖွဲ့အစည်းအားလုံးအနေနဲ့လည်းအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေပြသကြဖို့သူ့အနေနဲ့တိုက်တွန်းကြောင်းမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောသွားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဂုဏ်သိက္ခာရှိတဲ့အဖွဲ့ဝင်တဦးဖြစ်ကုလသမဂ္ဂကဆက်ပြီးရှိနေမှာဖြစ်ကြောင်းသူကဆိုပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေရခွဲခြားမှုကိုတိုက်ဖျက်ရေးနဲ့ပိုးပြီးတိခန့်ခွလွတ်တဲ့အားလုံးပါဝင်တဲ့လူအဖွဲ့အစည်းမြင့်တင်ဖို့ကိစ္စရပ်တွေကိုဆောင်ရွက်ဖို့လိုအပ်မှာဖြစ်ပြီးဒီအတွက်လူအခွင့်အရေးနဲ့ပတ်သက်ရင်အတွေ့အကြုံများပြီးစနစ်တကျလုပ်ကိုင်နေတဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးကနေအကူအညီပေးနိုင်မှာဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောပါရယ
် The Office of the UN High Commissioner for Human Rights has many years of expertise in creating frameworks
and
systems
ဒီလိုဆက်တောင်းဝန်ရေးမှုပေါင်းတဲ့နီးနာတွေကိုနိုင်ငံတွေရေးဆွဲတဲ့အခါမှာအကူအညီပေးနေတဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးယုံ OHCHR အနေနဲ့နှစ်ပေါင်းများစွာကြံ့ကြံ့ကျင်ကျင်ရှိခဲ့ပါတယ်။ဒါကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်အရာဒီယုံွဲကိုဖွင့်ခြင်းအပြင်ဒီလိုပံ့ပိုးကူညီမှုတွေကိုအသုံးချအကောင့်တွေဖော်ဖို့မြန်မာအစိုးရကိုကျွန်တော်ထပ်ပြီးတောင်းဆိုပါရယ
်။ဒါအပြင်မြန်မာနိုင်ငံမှာအစင်းရဲဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ကခက်ခဲရှုပ်ထွေးတဲ့စိန်ခေါ်မှုတွေကိုဖြေရှင်းပေးနိုင်ရေးအရေးကြီးနေကြောင်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှဆွေးနွေးခဲ့တယ်လို့မစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောပါရယ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ရေးနဲ့ဒုက္ခသည်စခန်းကဆိုးရွားနေတဲ့အခြေအနေတွေကိုကောင်းမွန်လာအောင်အရေးတကြီးဆောင်ရွက်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းဘက်ကမျှော်လင့်ချက်တွေကိုလည်းသူ့အနေနဲ့ပြောပြခဲ့တယ်လို့ဆိုပါရယ်မြန်မာကောင်းဆောင်တွေဘက်ကလည်းဒီစိုးရိမ်မျှော်လင့်ချက်တွေအပေါ်မှာအလေးနဲ့ပြုမိကြောင်းဖော်ပြခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းဖို့ဆုံးဖြတ်ချက်ချခဲ့တာဟာရခိုင်ပြည်နယ်ကအခြေအနေတွေတိုးတက်လာအောင်သူတို့ရဲ့ဂရုကိုယ်ပြုမှုကိုပြသလိုက်တာဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်းကပြောပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြမအရေးကုလသမဂ္ဂမဟာမိတ်အုပ်စုအစည်းအဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်ဖို့စီစဉ်ခဲ့ပေမဲ့သူရဲ့ဆရာဝန်ကခိတအနာယူဖို့အကြံပေးတိုက်တွန်းချက်အရမတက်ရောက်တာဖြစ်တဲ့အ мян ဆုံးနေကောင်းပါစေလို့လဲမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်